ရဲ့ထူးကျေးဇူးတင်ပါတယ် view ကိုဒီအချိန်ဟာမြန်မာနိုင်ငံမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လူပြောသူပြောစိတ်များနေတဲ့အချိန်ပါမြန်မာမီဒီယာလောကအတွက်အင်မတန်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်မီဒီယာနဲ့အထီးတွေ့ဆုံးအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုမေးမြန်းခွင့်ရတာဟာကျွန်တော်တို့အခွင့်အရေးလူယူဆပါတယ်ဆိုတော့ပထမဦးဆုံးကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်လောက်ကမီဒီယာလွတ်လပ်ခွင့်ဟာအတော်လေးကောင်းတယ်ဆိုပြီးတော့တကွာလုံးကပဲလက်ခုအော်ဘာတီးပြီးတော့ကျူးဆွခဲ့ရတယ်အခုနောက်ပိုင်းမှာကြတော့အဲ့ဒီလွတ်လပ်ခွင့်အချိန်ဟာညော့နေလာတယ်ကြာဆင်းလာတယ်ဆိုတော့ဝေဖန်လာကြပါတယ်အဲ့တော့ဘယ်လိုတုံ့ပြန်ပြီးပြောချင်တာပထမဆုံး
အနောက်ဆုံးကျွန်တော်ပြောချင်တဲ့ချက်ကတော့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတယ်ရုပ်ကြော့သွားတယ်ဆိုတာကိုကျွန်တော်တို့လက်မခံပါဘူးငြင်းဆိုပါတယ်။ဘာပြဿနာဖြစ်လာလဲဆိုတော့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာဆိုင်ရာပြဿနာတွေပိုများလာတယ်လို့ပဲကျွန်တော်ပြောရမှာပဲ
။ဒါပေမဲ့တလောတော့ကကဘာမှာမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်တဲ့ဒါနေစည်းမထားသတင်းစာဆရာများအဖွဲ့ရဲ့စီရင်အရာကြည့်မယ်ဆိုရင်2013မှာမြန်မာနိုင်ငံဟာနိုင်ငံပေါင်း200နီးပါးလောက်ရှိတဲ့အထက်မှာ151 2014နှစ်စပိုင်းမှာ148နည်းနည်းခုန်တက်တယ်ဒါပေမဲ့8000အရှက်မှာကျန်တဲ့နိုင်ငံတော်တော်များများကတော့မြန်မာနိုင်ငံအထက်မှာရှိနေတော့မှာပဲအဲ့ဒီနောက်မှာမြန်မာနိုင်ငံတွေမှာဥပမာဖြင့်ဖြစ်တဲ့အမှုတွေကျွန်တော်ရဲ့သတင်းထောက်တွေ list လုပ်ပြထားတဲ့ဟာတွေကြည့်မယ်ဆိုရှင် DVB သတင်းထောက်ကိုဝတရားနှောင့်ယှက်မှုနဲ့ထောင်ချခဲ့တယ်တခါနိုင်ငံခြားသတင်းထောက်တရားကို visa ကိစ္စနဲ့ပြပမောင်းထုတ်ခဲ့တယ် Unity Journal သတင်းထောက်တွေကိုဖန်ဆီးထောင်ချတယ်အတော်လေးပြင်းထန်တဲ့ပြည်ထောင်စုပြီးတော့နိုင်ငံတကာကဝေဖန်နေရတယ်တင်းထောက်ကိုထောင်နဲ့10နှစ်တောင်ချတယ်ဆိုတာနောက်ပြီးတော့ဘိုင်းမွန်တက်နေကလူတွေကိုဖမ်းတယ်သူတို့ထွက်ပြေးနေရတယ်နောက်သတင်းကြံတဲ့တိုက်ကလူတွေကိုခေါ်ပြီးတော့သူတို့စစ်ဆေးတယ်ဘာညာလုပ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အကုန်လုံးသူတို့အပြစ်ကြီးပဲလားအန်ဒါဘိုင်းတွေဘက်ကအန်ဒါဂျေကောမရှိဘူးလို့ပြောကြမှာလား
ဘယ်မှာသုံးကျွန်တော်ဦးကျော်စောင်းသာညွှန်းတဲ့ညွှန်းကိန်းပေါ့နော်စာနယ်ဇင်းလက်ကအညွှန်းကိန်းနဲ့ပတ်သက်လို့ပြောရင်ကျွန်တော်အနေနဲ့ကအဲ့ဒီညွှန်းကိန်းတွေထက်ကျွန်တော်တို့ပြည်သူတွေဟာဘလောက်ရည်ချင်းပြည့်တဲ့ကောင်းမွန်တဲ့သတင်းတွေကိုရနိုင်တယ်လေသူတို့ရဲ့ဒီမိုကရေစီရေးမှာဟလာပြုပြင်ပြောင်းလဲရေးမှာသူတို့ပါဝင်ဆောင်ရွက်တဲ့အခါမှာသူတို့ရဲ့ကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးတဲ့အခါမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေလုပ်နိုင်မှုအတွက်ကောင်းမွန်တဲ့သတင်းချက်တွေရလားမရဘူးလားဆိုတဲ့ဟာနဲ့ပဲကျွန်တော်တို့ပိုစိတ်ဝင်စားပါတယ်ဟိုသူတို့ပြောတာတွေကတော့ကျွန်တော်တို့အထောက်ထားတစ်ခုနဲ့ယူမယ်ဒီပေါ်မှာကျွန်တော်သိပြီးတော့တန်ဖိုးမထားပါဘူးနောက်တစ်ခုကတော့ကျွန်တော်တို့ခုနပြောတဲ့ဦးကျော်စံသာညွှန်တော်တဲ့ကိစ္စတွေပေါ့နော်အဲဒီကိစ္စတွေမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်တကယ်တော့ဒီကနေ့ကျွန်တော်တို့ပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာဟလာအစိုးရရဲ့မူဝါဒတွေကိုမှဝေဖန်တာတွေအများကြီးရှိတယ်။ဟလာတမန်တော်ကြီးကိုတချို့အရဆိုရင်ပုံကိုရေဆန်းဆန်းပြောတဲ့ဟာတွေရှိတယ်။ဒီလိုပေါ်မှာကျွန်တော်တို့ဘာမှကျွန်တော်တို့အရေးယူကြတာမရှိဘူး။အဲ့တော့ဥကျွမ်းသားသာပြောခဲ့တဲ့အမှုတွေကိုပြန်ကြည့်မယ်ဆိုရင်ဟလာတစ်ဖက်ကကျွန်တော်တို့ဟလာခုန Unity Channel ဆိုရင်တကယ်တော့ဟလာသူရေးတဲ့သတင်းတဲ့သူ့ရဲ့လုပ်ရကြောင့်ကျွန်တော်တို့အရေးယူပါတယ်။ဒီလိုမျိုးဒီလျှို့ဒီဒီကွက်ချဲအုပ်ကြီးကကာကွယ်ထားတဲ့စစ်ပက်ဆိုင်ရာအစအုပ်တခုတည်းကိုအယောင်ဆောင်ပြီးတော့ဝင်လို့ရှိရင်ကျွန်တော်ထင်တယ်အမေရိကန်နိုင်ငံမှာလည်းဒီလိုပဲအေးယူမှာ Unity သတင်းနောက်တည်းမဟုတ်ဘူးကျွန်တော်ဝင်လဲကျွန်တော်အေးယူခံမှာပဲနောက်တစ်ခုကဟို DVB သတင်းနောက်မတ်ခိုင်တို့ကိစ္စတွေပေါ့ဒါကြတော့သူကပုပ်ပုလိကတူချင်းနဲ့ဆိုင်ပါတယ်ဆိုပုပ်ပုလိကတူချင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဟဲ့လားခုနလိုပေါ့သူများအိမ်ကိုသွားတယ်သွားတဲ့ခါမှာသတင်းနောက်နေတယ်သူမပြောဘူးအထက်ရောက်မှသတင်းနောက်လို့ပြောတယ်ပြီးရင်တယောက်တည်းသတင်းသွားယူမယ်စားတရေပြိုင်ပေါ့တရေပြိုင်နဲ့လိုက်သွားတယ်ဆိုတော့သူ့ရဲ့လုပ်ရက်တွေမှာတစ်ဖက်ကအထင်မှားစရာရှိတယ်ဆိုတော့ဒီဒီအရအလုံးပြန်ချုပ်ကြည့်ကျွန်တော်ကတော့ဟာမီဒီယာရေးပဲလည်းအပြစ်မတင်လို့ဟာအစိုးရဘက်မှလည်းဟာအစိုးရရဲ့တာဝန်ရှိလို့လည်းမပြောလို့တူတော့ဒီဟာရဲ့အပြစ်တနာအကြောင်းရင်းကိုကျွန်တော်ရှင်းအားမဆိုတစ်ကတော့ခုနပြောသူပေါ့ကျွန်တော်တို့လူငယ်စာနေသမားတွေအများကြီးဖြစ်လာတဲ့ခါမှာအက်ဒီတာတွေသတင်းတော်တွေအနေနဲ့ကျင့်ဝတ်တို့နောက်တစ်ခါသတင်းလုပ်ငန်းလုပ်တယ်ဆိုတာဗီဒီယိုနဲ့မှလုပ်တာမဟုတ်ဘူးလေသူမှရှိတဲ့ကျင့်ဝတ်တွေဥပဒေတွေရှိတယ်ဒါတွေအားလုံးလည်းနားလည်ဖို့လိုတယ်နောက်တစ်ခါအစိုးရဘက်ကလည်းဟာပို့ပြီးတော့မှစာနေသမားတွေသဘောတဘောပေါ့နားလည်ဖို့လိုတယ်ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်တို့ဘက်ကတော့တတ်နိုင်သမျှဟာလားဟိုအသေးဖြတ်မှုတွေနဲ့ကျွန်တော်ဆွဲခဲ့တာမျိုးလုံးဝမရှိဘူးဝေဖန်လို့လည်းဆွဲတာမရှိဘူးဘိုင်မွန်တဲ့နေဆိုရင်ကျွန်တော်ဘာဖြစ်လို့ဆွဲလဲအခါနာချင်းမမဲမနဲ့မှာသူကကြိုးပြီးတော့တရင်ရေးတော့ဒါကိုလှုံ့ဆော်သူလို့ဖြစ်လို့ရေးတာဒီအခါနာပြီးသွားတဲ့ချိန်မှာရေးတဲ့တရင်ဆိုရင်ကျွန်တော်ဘာမှပြောစရာအကြောင်းမရှိ
အဲ့တော့တစ်ခုပြန်မေးချင်တာဟိုတရားနှောက်ယှက်မှုဆိုတာလည်းဆွဲတာရှိတယ်ကျွန်တော်ကစဉ်းစားကြည့်ရယ်တရင်မီဒီယာဆိုတာလည်းပဲသဒ္ဓမှန်နိုင်ပဲမီဒီယာတရင်ထောက်တွေတရင်ယူဖို့သွားတာလည်းပဲသူတို့ဝတရားပဲမီဒီယာဝတရားကိုအသီးမှတ်မပြုဘဲနဲ့ထမဆိုင်ရာဝန်ထမ်းတွေကဝတရားကိုပဲအသီးမှတ်ပြုတာကြားနေတယ်အဲ့ဒါကိုတော့ကျွန်တော်
ခုနကဟိုဒီဒီတရင်ထောက်ဖြစ်တဲ့ကိစ္စပဲအဓိကဝတရားနှောက်ယှက်မှုဆိုတာခုနလိုပေါ့ဦးကျော်စောသာကျွန်တော်ဟလာဟိုတွေ့ကျင်တယ်အင်တာဗျူးလုပ်ကျွန်တော်တောင်းခံလို့ရတယ်ဒါပေမဲ့ကျွန်တော်ကမပေးချင်လို့ကျွန်တော်ယုံကတည်းကကျွန်တော်နေတော့ခင်ဗျားအတင်းဝင်လို့မရဘူးပေါ့ဒီသဘောမျိုးပေါ့အဲ့လိုဖြစ်တဲ့ဆိုတော့အဲ့လိုဖြစ်တာပါသူ့ရဲ့ယုံကတည်းကိုအတင်းဝင်မှုစူးစမ်းတယ်ဆိုတော့ဒါကိုကျွန်တော်ပြောတာတရားမတရားအပြန်လန်နားလည်မှုတရားတရားစီကန်းရှိဖို့လိုတယ်ဟလာသူ့ကိုမေးတွေးဖို့မေးမယ်အဲ့ဒီမှာလည်းခုနဒီဗီတဲ့နောက်မှာလည်းခုနမက်ခင်တို့ဖြစ်တယ်လို့ပဲပြဿနာသူ့တယောက်တည်းသွားတာမဟုတ်သူကဒီပညာရေးမှုရဲ့အဆုံးဖြတ်ကိုမချိနဲ့တဲ့ကျောင်းသားမိဘကိုအတူခေါ်သွားတယ်ခေါ်သွားတယ်ဆိုတော့ဒါကသတင်းယူလာလား ဒါမှမဟုတ်ခုနလိုပေါ့နော်ဒီကိစ္စကိုကြားဝင်တာလားဆိုတာရှင်းရှင်းလင်းလင်းကိုယ်ပြောမရှိမရှိတော့တက်ဆိုင်ရာအရာရှိနေနဲ့ဖြစ်ဆိုးဖို့ညှင်းဆန်တယ်အဲ့တော့ညှင်းဆန်လို့ရှိရင်ဒါဘာလို့မဆိုဥကျော်တန်လည်းသိပါတယ်ဟဲ့လားသူ့ရုံးငန်းထဲကသူ့ရဲ့ပိုင်တဲ့နေရာဖြစ်သွားပြီလေဒီထက်ကိုအတင်းဝမှုစူးစမ်းလို့သူ့ကိုအတင်းရက်ပြီးတော့မှမေးလို့ဒီလိုတော့မရဘူးပေါ့
သူ့ရဲ့ထိုးထေပတ်သွားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့တချို့ကဘယ်လိုပြောလဲဆိုတော့မီဒီယာဥပဒေဆိုတာမြန်မာပြည်မှာပြဋ္ဌာန်းပြီးဖြစ်တယ်ဒါပေမဲ့လည်းအဲ့ဒီဥပဒေကိုဘယ်လိုလိုက်နာဆောင်ရွက်အကောင့်တွေဖော်မယ်ဆိုတော့ကျင့်သုံးဥပဒေ procedural law မပြဋ္ဌာန်းနိုင်သေးဘူးလို့ပြောတယ်အဲ့ဒီကိစ္စကဘာအခက်အခဲရှိနေပါလဲ procedural law
အဲ့ဒီခါကကျွန်တော်တို့ကဥပဒေနှစ်ခုထွက်လာတာပေါ့နော်ပုံနှိပ်နဲ့ဒီပုံနှိပ်ချင်းနဲ့ဒီမှတ်ပုံထုတ်ဝင်ခြင်းမှတ်ပုံနေခြင်းဥပဒေနဲ့ပတ်သက်တဲ့နည်းဥပဒေကိုကျွန်တော်ကရေးတယ်သတင်းမီဒီယာဥပဒေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်စာနယ်ဇင်းကောင်စီကိုတာဝန်ပေးထားတယ်အဲ့တော့စာနယ်ကျွန်တော်မထွက်လာခင်မှာတော့စာနယ်ဇင်းကောင်စီကသူ့ရဲ့မှုချမ်းကိုကျွန်တော်စီပို့ပေးပြီအဲ့တချို့ဟာတွေကကျွန်တော်ပြန်လို့မှပြင်စစ်ချက်နဲ့တူကျွန်တော်တို့ပြန်ပြီးတော့မှပို့ထားတယ်ဆိုတော့သူတို့ဘက်ကအသင့်ဖြစ်ပြီဆိုတော့ကျွန်တော်တို့ကညှိအောင်မှာပေါ့ပြီးတော့ကျွန်တော်တို့ရဲ့အစိုးရလုံထုံလုံနေရအစိုးရဖွဲ့အစည်းအဝေးကိုတင်မယ်ရှင်းနေချုပ်ရုံးရဲ့သဘောထားကိုတောင်းမယ်ပြီးရင်တော့ဒါကျွန်တော်သွားမယ်ဆိုတော့ဒီမှာဘာဥပဒေပဲရှိရှိသတင်းမီဒီယာဥပဒေနဲ့သတင်းမီဒီယာနည်းဥပဒေတွေပေါ်လာပြီးတဲ့ခါမှာအဓိကအရေးကြီးဆုံးကိစ္စကအခုလက်ရှိရှိနေစာနယ်ဇင်းကောင်စီနောက်ပေါ်လာမယ့်သတင်းမီဒီယာကောင်စီပေါ့အဲ့ဒီမီဒီယာကောင်စီရဲ့အခန့်ကဏ္ဍအရေးကြီးတယ်စာနယ်ဇင်းလောကသားတွေကိုယ်တိုင်ကကိုလောကကိုကိုစားပြုတဲ့ကောင်စီနောက်ပေါ်လာမဲ့သတင်းမီဒီယာကောင်စီပေါ့နော်အခုရှိနေတဲ့မပေါ်သေးခင်တဲ့စာနယ်ဇင်းကောင်စီဒါကိုအလေးထားဖို့လိုတယ်ဒါပေမဲ့ကျွန်တော်တို့ပြန်ကြည့်လိုက်ရင်စိတ်မကောင်းစရာကစာနယ်ဇင်းကောင်စီကလုပ်တဲ့အခမ်းအနားတွေမှာလာရင်အငယ်တန်းသတင်းတော့လွှဲလာတယ်တာဝန်ရှိတဲ့ထုတ်ဝေသူတွေ CEO လို့ခေါ်တဲ့လူတွေအဲ့ဒါချုပ်တွေလာမတက်ဘူးဒီကနေ့စာနယ်ဇင်းကောင်စီကကျင့်မှုကိုပြတ်ထားမိပြီဥကျော်ဆောင်ကတရိပ်ထားမိလားဘယ်မီဒီယာမှအဲ့စာနယ်ဇင်းကောင်စီကကျင့်ဝတ်တိုင်းလိုက်လာပါမယ်လို့ပြောတာမရှိသေးဘူးတော်တော်ကျွန်တော်ကပြောတယ်ကျွန်တော်အင်တာဗျူးတစ်ခုမှာကျွန်တော်တို့အစိုးရသတင်းစာတွေဒီစာနယ်ဇင်းကောင်စီရဲ့ကျင့်ဝတ်တိုင်းကျွန်တော်လိုက်နာတယ်ဒီလိုမျိုးကျွန်တော်လေးထားစီချင်တာပေါ့နောက်တော့စာနယ်ဇင်းနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိလာအဲ့လိုတိုင်ကြားမှုတွေရှိလို့စာနယ်ဇင်းကောင်စီကခေါ်ရင်ဂျာနယ်တွေကလာဖို့ညှင်းဆန်တယ်အဲ့တော့အဲ့လိုမျိုးဖြစ်တဲ့အခါကျတော့လူတွေကစာနယ်ဇင်းကောင်စီကိုအာမခိုးဒီလိုတိုင်းဆက်ဖြစ်နေသတင်းမီဒီယာကောင်စီလည်းဒုက္ခရောက်မှာအဲ့တော့လူတွေကသတင်းမီဒီယာကောင်စီကိုအားကိုးလို့မရဘူးသူခုနပြောသလိုဟိုပုပ်လိကတွေပေါ့နော်ပုပ်လိကတူချင်းတွေအစိုးရဖွဲ့စည်းတွေကဘယ်ဝဲသွားတော့မလဲကိုတရားရုံးဝင်သွားမှာပေါ့အဲ့တော့ကျွန်တော်ပြောချင်တာဒီမှာနှစ်ခုရှိတယ်တစ်ကစာနေစင်းသမားတွေအခွင့်ရေးနောက်တစ်ခုကပုပ်လိကတူချင်းနဲ့အဖွဲ့အစည်းတွေဂုံသိက္ခာနဲ့သူတို့ရဲ့ဂုံသိက္ခာနဲ့သူတို့ရဲ့ပုပ်လိကလွတ်လပ်ခွင့်ကာကွယ်နိုင်ခွင့်အခွင့်ရေးဒီနှစ်ခုပြဿနာဖြစ်လာတဲ့ခါမှာညှိပေးရမှာစာနေစင်းကောင်စီ
တချို့ကတော့တကယ်တော့ပြန်ကြားရေးဝန်ကြီးဌာနဆိုတာလည်းမလိုဘူးသတင်းလွတ်လပ်ခွင့်ပေးထားလိုက်ရင်သူတို့ရေးသူတို့ကဥပဒေစီကံချိုးဖောက်တယ်ဆိုရင်သက်ဆိုင်ရာတရားဥပဒေအတိုင်းအရေးယူပြီးတော့အဲ့ဒါနဲ့ဖြည့်ဆင်းနိုင်မယ်လို့ပြောတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာတရားဥပဒေဆိုတာရှိပြီးတော့တရားဥပဒေကိုလေးစားလိုက်နိုင်မှု rule of law တရားဥပဒေစုံဝေးရမရှိဘူးဖြစ်နေလို့ပြောကြပါတယ်အဲ့ဒါကော
နံပါတ်1ကတော့ပြည်ညိုင်းဟွင့်ထဏာရှိခြင်းမရှိခြင်းဆိုတော့သက်ဆိုင်ရာအစိုးရဆိုင်တယ်ဆိုတော့တချို့ကတော့ပြောတာပေါ့ဗျာဒီမိုကရေစီနိုင်ငံမလို့ပြည်ညိုင်းဝင်ထဏာမရှိဘူးလို့ပြောတယ်တိုးတော့ဟဲ့လားကမ္ဘာမှာလူ့ရေးအများဆုံးအိန္ဒိယနိုင်ငံမှာပြည်ညိုင်းဝင်ထဏာရှိတယ်
ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ဇင်းလူရခွင့်ကကမ္ဘာမှာထိစုံလောက်မှရှိတယ်။
ကျွန်တော်တို့ကလည်းအခုပြည်ထောင်ဝင်ထဏာကျွန်တော်ကထိန်းချုပ်တဲ့ဖွဲ့စည်းမဟုတ်တော့ဘူး။เนาะကျွန်တော်တို့ကလည်းမီဒီယာဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်လုပ်နေတယ်။အဲ့တော့ကျွန်တော်တို့မီဒီယာဖွံ့ဖြိုးတိုးတက်ရေးကဘယ်နဲ့သွားနေလဲဆိုတော့ UNESCO ကသတ်မှတ်ထားတဲ့ Media Development Indicator လို့ခေါ်တဲ့ဆန်5ရက်ရှိတယ်။အဲ့တော့ကျွန်တော်တို့သွားနေတာအဲ့ဆန်5ရက်တိုင်းမှာကျွန်တော်ကပြည့်မီအောင်ကျွန်တော်သွားနေတယ်။เนาะအဲ့တော့ဒါအကြောင်းကြောင့်ကျွန်တော်တို့ကပြည့်ရလို့မယ်။ဒါကျွန်တော်တယောက်ထဲလုပ်လို့ရတဲ့ကိစ္စမဟုတ်ဘူး။တော်တော်ခုနမီဒီယာသမားတွေကိုယ်တိုင်ကောင်ကိုယ့်ရဲ့ကျင့်ဝတ်ကိုယ့်ရဲ့အတတ်ပညာကိုယ့်ရဲ့ professional standard ကိုမြင့်မို့လို့လေဒီလိုမရှိဘူးဆိုရင်တော့ခုနပြောသလိုအဲ့လိုလည်းစစ်နားမြင့်မလာဘူးတစ်ဖက်ကလည်းဂျားဝင်ဖြည့်ရှင်းပေးမဲ့သတင်းမီဒီယာကောင်စီလိုမျိုးအလေးမထားဆိုရင်လူတွေကတော့တရားဥပဒေသွားမှာပဲအဲ့တော့ကျွန်တော်လိုက်လေ့လာတဲ့ခါမှာဥပမာအင်ဒိုနီးရှားနောက်ဒီဥရောပမှာကျွန်တော်လေ့လာလို့ရတယ်စာနှစင်းကောင်စီရဲ့တိုင်ကြားမှုဖြည့်ရှင်းလုပ်ငန်းစဉ်တွေအသက်ဝင်တဲ့နိုင်ငံတွေမှာ80ရာခိုင်နှုန်းသောကိစ္စတွေအလုံးကတရားဥပဒေမရဘူးဒီကောင်စီမှာပဲပြီးသွားတယ်အိန္ဒိယမှာဆိုလည်းအိန္ဒိယ press council အရန
်
သူကဝင်ထိန်းပေးနေတော့အဲ့တော့အစိုးရကဌာနတွေလည်းသုံးတခုဖြစ်သူ့သွားပြောပြီးတယ်သူ့ရဲ့ဖြည့်ရှင်းမှုလေးထားတာပေါ့ဆိုတော့ဒါကြောင့်ကျွန်တော်ပြောတာအရေးကြီးတာကဥပဒေနဲ့နည်းဥပဒေမဟုတ်ဘူးသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍကိုစာနယ်ဇင်းသမားတွေကိုယ်တိုင်ကအလေးထားလိုက်နာမှသာလျှင်လူတွေအလုံးကကျွန်တော်ကဒီဘက်လမ်းကြောင်းမှာသွားရင်ခုနကကျွန်တော်ပြောတဲ့တရားရုံးကိစ္စတွေကကျွန်တော်ရှောင်လို့ရမယ
်ဟုတ်ကဲ့တခုနောက်တစ်ခုပြောရင်ဥရထောအခုပြောနေတဲ့အထက်မှာများသောဖြင့်စာနယ်ဇင်းလောကနဲ့အနာပိုင်တွေကြားပြောမယ်ဆိုရင်ဥရထောပြောလာတဲ့ဟာအနာပိုင်တွေကအရက်တပြီးပြောတဲ့လေသံဖြစ်တယ်လို့ကျွန်တော်ကအကဲခတ်မိပါတယ်အဲ့တော့များသောအားဖြင့်သတင်းနောက်ပြီးတော့ပြည်ကြေးဝန်ကြီးဌာနကထုတ်ဝေနေတဲ့သတင်းစာတွေဟာလည်းပဲလွတ်လပ်တဲ့စာနယ်ဇင်းနဲ့အပြိုင်ဖြစ်နေတယ်သူတို့ကတခါလက်နေရန်တရားအပြည့်စုံနဲ့ရှေ့ကပြေးခွင့်ရနေလို့သတင်းစာလောကတွေဟာစာနယ်ဒီပြည်ကြေးဝန်ကြီးဌာနကထုတ်ဝေတဲ့ဟာတွေကြောင့်နှောင့်နှေးကြံ့ကြံ့နေရတယ်သူဆိုပြုတ်သွားတယ်လို့လည်းပြောကြပါတယ်အဲ့ဒီမိကောင်ကဘယ်လိုပြန်ပြောလို့
ဟာဈေးပေါ်စီးပွားရေးစနစ်လေကျွန်တော်တို့ကပြည်သူတွေက တရင်ဒီပိုင်းကိုရှိတယ်။တန်းနိုင်သမျှတရင်အရင်မြင့်များများကနေပြီးတော့တရင်တွေထွက်လာပြီးပိုကောင်းနေပေါ့။ဆုံးဖြတ်တာတော့ပြည်သူတွေဆုံးဖြတ်မယ်။များများဖတ်မယ်။သူဆုံးဖြတ်မယ်။သူလက်မခံရင်ကျွန်တော်အစိုးရတရင်စားလည်းပျောက်သွားမှာပေါ့။
လုတ်ပိုင်ခွင့်များများယူထားရဲဆိုတာကိစ္စ
လုတ်ပိုင်ခွင့်ရတော့ကျွန်တော်ထင်တယ်လေဘယ်မှာလုတ်ပိုင်ခွင့်ကျွန်တော်မှပို့ပြီးတော့ရရဆိုတာမရှိ
ဘူးတည်င်းဥရာရောပါလေ
တည်င်းဥရာတော့ခုနကလို့ကျွန်တော်တို့အစိုးရတည်င်းတော့ကျွန်တော်ပို့ထည့်တာပေါ့ဗျာဘာလို့ဆိုတော့ကျွန်တော်အစိုးရတည်င်းကို political media ရေးဆိုင်ကျွန်တော်ပို့ပြီးထည့်တာပေါ့တိုးတော့ကျွန်တော်ကဘယ်ကိုသွားနေလဲဆိုတော့အခုကျွန်တော်ဥပဒေကြမ်းတင်ထားတယ်ဟလာကျွန်တော် BBC တို့ဘာလို့လို့ပဲနော်အများပြည်သူဝန်ဆောင်မှု media ဘက်ကိုကျွန်တော်သွားမယ်ပေါ့နော်ဆိုတော့ဒါဒီဥပဒေအတည်ဖြစ်ရင်တော့ကျွန်တော်ရဲ့အခန့်ကဏ္ဍပို့ပြောင်းသွားမယ်တော်တော်အခုဥပဒေမပေါ်ရင်ခင်တော်မှဥကြောင့်တော်လေးလာမှာဆိုရင်ကျွန်တော်တို့ရဲ့သတင်းရေးသားမှုပုံစံနေတင်ဆက်ပုံစံနေအများပြည်သူဝန်ဆောင်မှုမီဒီယာဘက်ကိုကျွန်တော်ဥတီပြီးရွေးရှားနေဆိုတာဥကြောင့်တော်တွေ့မှာ
ဆိုလွတ်လပ်တဲ့သတင်းသမားတစ်ယောက်ကအစိုးရလုပ်ငန်းကိုဝေဖန်ပြီးတော့အစိုးရသတင်းစာထဲမှာထည့်မဆင်တော့လက်ခံတာခင်ဗျာ
ကျွန်တော်တို့အိတ်တမူဝါဒပေါ့နော်ဥပမာကျွန်တော်ကခုနလိုကျွန်တော်တို့ဒီကျွန်တော်ရဲ့အခြေခံစဉ်းစားချက်ပေါ့နော်အခုကျွန်တော်သွားတဲ့အချိန်မှာကျွန်တော်တို့ရဲ့သတင်းတစ်ခုကိုဖတ်လိုက်လို့ရှိရင်လူတယောက်ဟာပြဿနာကိုပို့ပြီးတော့ခြေရင်းမြစ်နားလည်သွားစေဖို့သူ့ရဲ့အဆုံးပြမှန်ကန်စေဖို့အတွက်လိုအပ်တဲ့သတင်းချက်လက်ကိုပဲကျွန်တော်ထည့်မယ်ကျွန်တော်သတင်းကိုဖတ်လိုက်လို့ပို့ပြီးတော့စိတ်တူသွားတာမျိုးပို့ပြီးတော့မှဟလာဒေါသဖြစ်ရတာမျိုးအဝေးပန်းခံတဲ့လူကလည်းဟလာပြဿနာကိုနားမလည်ဘဲနဲ့ဒေါသဖြစ်သွားတာမျိုးဘေးရလူကလည်းဟလာပါတီတစ်ခုခုပဲသူ့မျိုးအကြောင်းအရာတစ်ခုပဲကိုဘက်လိုက်ပြီးတော့မှမြင်သွားတာမျိုးဖြစ်တဲ့အမျိုးဆိုတော့ကျွန်တော်တို့မထည့်ဘူးအဲ့တော့ရေးလို့ရတယ်တိုးတော့ဘယ်သတင်းစာကျန်တဲ့သတင်းစာလိုပဲကျွန်တော်တို့ရဲ့ editor မူဝါဒနဲ့ကန့်ညီတယ်ဆိုတော့ကျွန်တော်ဥကြောင့်သာရေးလဲကျွန်တော်ထည့်မှာပဲ
ကျေးဇူးတင်ပါတယ်ကျွန်တော်ရေးပါမယ်နောက်ဆုံးမေးရတဲ့မေးခွန်းတစ်ခုရှိသေးတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်သတင်းလောကတိုးတက်ခွင့်ဟာနိုင်ငံရေးပြုပြင်ပြောင်းလဲရေးတိုးတက်မှုတွေသိပ်ပြီးတော့ခြေလှမ်းစောနေတယ်ဆိုပြီးတော့ဟိုကျွန်တော်ရဲ့အထင်ကြီးကသတင်းသမားတူစာရေးဆရာတူဖြစ်တဲ့ဆရာဖေမင်းကဝေဖန်ပါတယ်တိတ်စကားတော်လေးအတိတ်ပဲရှိလို့ထင်တယ်နိုင်ငံရေးလွတ်လပ်ခွင့်ကလောက်ခြေလှမ်းမတက်ဖ ೇನೆ သတင်းလွတ်ခွင့်ပို့တိုးတက်နေလို့သတင်းလွတ်ခွင့်ကိုနိုင်ငံရေးအနာရှိရဲ့ပုဂ္ဂိုလ်ကပြန်ပြီးထိန်းချုပ်ခြင်းတဲ့သဘောတွေ့ရတယ်လို့သုံးသပ်တယ်အဲ့ဒါဘာပြန်ပြောချင်ပါလဲ
အဲ့ဒါလုံးဝမှားလို့ကျွန်တော်ပြောချင်တယ်ဘာဖြစ်တော့မီဒီယာလွတ်လပ်ခွင့်ရရှေ့ရကိုသွားနေရမှာဘာလို့သတင်းလွတ်လပ်ခွင့်ရှေ့ကိုရောက်မှလူတွေကခုနကျွန်တော်ပြောသလိုပဲပြည်သူတွေကတကယ်ကျတော့ဆုံးဖြတ်မဲ့လူတွေလေအဲ့တော့ဆုံးဖြတ်မဲ့လူတွေမှာသတင်းချက်လက်များများရရမယ်နောက်ပေးတဲ့သတင်းချက်လက်တွေကခုနလိုတံပိုးရှိတဲ့ quality news တွေဖြစ်ရမယ် quality information တွေဖြစ်ရမယ်အဲ့တော့ဒီလိုဖြစ်ဖို့အတွက်ဆိုတာကျွန်တော်သတင်းလွတ်ခွင့်ရှေ့ရကိုဦးဆောင်အောင်ပါမယ်ဒီလိုရှေ့ရသတင်းလွတ်ခွင့်ဦးဆောင်သွားမှခုနလိုနိုင်ငံလွတ်ခွင့်ပြောင်းတဲ့ခါမှာလူတွေကခုနလိုပုံကိုရေးကိုယ်ွယ်ပြီးတော့ပြောတာမျိုးဟဲ့လားဟိုအချောင်းရအောင်မတိဘဲနဲ့ဟဲ့လားပုံကိုရေးယုံကြည်လို့ဒါမှမဟုတ်အကြောက်တရားကြောင့်ဒါမှမဟုတ်လက်လာပါကြောင့်ဆုံးဖြတ်တာနဲ့သွားမှာဆိုတော့ဟဲ့လားစီးပွားရေးပြင်ပြောင်းလဲမှုမှာဆိုလဲဥမာဆိုတော့အဂတိလိုက်စားမှုအဲ့အဂတိလိုက်စားမှုတိုက်ဖြတ်ခြင်းနဲ့ဆိုရင်ကျွန်တော်ကသတင်းလွတ်ခွင့်ရှေ့ရကိုသွားနေရမယ်အ
ထူးကျေးဇူးတင်ပါတယ်
ဟုတ်ပါတယ်